မင်္ဂလာပါကိုကယ်ဗင်ရှင့
်မင်္ဂလာပါအမရေ
ခုဒီ Spring Development Bank ပေါ့နော်ຫນွေဦးဖွံ့ဖြိုးရေးဘဏ်ကသွား NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ online ဘဏ်ဆိုတဲ့ခါကြတော့ဟိုဘလို့ပုံစံမျိုးနဲ့အစိုးရအင်္ဂါရဲနဲ့ဆောင်ရွက်နေသလားဒါမှမဟုတ်တာဟာဟိုတကယ်တမ်းဟိုလက်တွေ့ရဆိုရင်လေပုတ်ကလစ်က online ဘဏ်မျိုးဖြစ်နေလားဆိုတော့ဘလို့ပုံစံမျိုးလဲရှင
်မအရင်ဆုံးစပြောရမယ်ဆိုရင်တော့ကျွန်တော်တို့ပိုင်ဆိုင်မှုကအစိုးရကပြည်သူကိုစားပေါ့လေပြည်သူကိုစား 100% ပိုင်ပါတယ်လောလောဆယ်ပေါ့လေเนาะအဲ့ဒါစိုးရကပြည်သူကိုစားကိုပိုင်ဆိုင်မှုကိုကင်ထားပေးတယ်ပြီးတော့အစိုးရကလည်း 51% 58ရာခိုင်နှုန်းအထိသူဆက်ပြီးတော့ကင်သွားမှာပေါ့လေအဲ့ဒါမှာပဲကျွန်တော်တို့လွတ်လပ်ရေးဟိုပြန်ရပြီးတော့ကျွန်တော်တို့ပိုင်ဆိုင်မှုကလည်း Federal System အောက်ပြန်ရောက်သွားတဲ့အချိန်မှာဒီဘဏ်ကိုလည်းနောက်တက်မဲ့အစိုးရကိုလည်းပြန်ကောင်းအောင်လွှဲပေးလို့ရမှာပေါ့လေ 51% အဲ့ဒီတော့ 49% 49ရာခိုင်နှုန်းအထိကိုဒီပြည်သူပြည်သားတွေကိုရောင်းချခွင့်ရှိပါတယ်เนาะ public ကဟို privatize လုပ်လို့ရတယ်ပေါ့လေအဲ့ဒီထဲကနေကျွန်တော်တို့အခုကတော့လေ10ရာခိုင်နှုန်းကိုပြည်သူပြည်သားတွေဟိုဒေါ်လာပြည်သူတွေကိုပေါ့လေရောင်းချပေးနေတာဖြစ်ပါတယ်မှာ
ဒီ online ဘဏ်နေဒီရိုးရိုးပုံမှန်ဗန်နေနဲ့ပေါ့နော်အဲ့ဒါကြတော့အခုဘလို့กว่าလဲရှင
်ဟုတ်တယ်ကျွန်တော်တို့အဓိကတော့မှာဒီ online ကတော့ကျွန်တော်တို့ branch တွေခုနပြောသလိုပါပဲ branch တွေမရှိဘူးပေါ့လေအဲ့ဒါအဓိက digital ဗန်ပြီးတော့ကျွန်တော်တို့ຫນွေဦးဗန်တစ်ခုလေးပို့တာကတော့ it's more than normal bank ကျွန်တော်တို့ပုံမှန်ဗန်ထက်ကိုပို့ပါတယ်ကျွန်တော်တို့ဟာဒီရဲ့ blockchain based ddd ဟုတ်blockchain based or fintech platform အနေနဲ့တည်ဆောက်နေတာပါမှာ blockchain based fintech financial technology platform ပေါ့လေအဲ့ဒီတော့ကျွန်တော်တို့ကပုံမှန် banking service တွေပေးတဲ့အပြင်မကြခင်လဲကျွန်တော်တို့ micro finance တို့ဒီ micro insurance service တွေလည်းလာမယ်ပြီးတော့ crypto based crypto related trading service တွေလည်းကျွန်တော်တို့လာပါလိမ့်မယ်
အဲ့တော့ crypto based ဟို currency လိုဟာမျိုးကလာမယ်ဆိုတော့အခုလောလောဆယ်အခုဒီຫນွေဦးဒီဖွံ့ဖြိုးရေးဘဏ်ကနေပြီးတော့ရောင်းချနေရတာက crypto တွေမဟုတ်သေးဘူးလားရှင
်ကျွန်တော်တို့အခုရောင်းချနေတာကဟိုပုံမှန် company တခုမှာဆိုကျွန်တော်တို့ associate ရောင်းတာပေါ့လေအဲ associate ရောင်းတာကိုကျွန်တော်ဆယ်ရာခိုင်နှုန်းပိုင်ဆိုင်ခွင့်ကိုထုတ်ရောင်းနေဒါပေမဲ့ paper certificate တွေမဟုတ်ဘဲနဲ့ကျွန်တော်တို့ခေါ်တာတော့ SDB token လို့ခေါ်တယ်ဒါမို့ Spring DB token ပေါ့လေဒီ tokenize လုပ်ထားတဲ့ blockchain ပေါ်ကပိုင်ဆိုင်မှုပေါ့လေ smart contract နဲ့ရေးထားတဲ့ပိုင်ဆိုင်မှုကိုကျွန်တော်တို့ရောင်းချတာဖြစ်ပါတယ
်ဒီຫນွေဦးဖွံ့ဖြိုးရေးဘဏ်အတွက်အာမခံကြကြတော့ဒီနိုင်ငံတကာဘဏ်တွေနဲ့ရောဘလို့ချိတ်ဆက်ထားလဲရှင
်ပထမဆုံးကျွန်တော်တို့အာမခံချက်ဆိုရင်ကျွန်တော်ပြောရမှာဆိုကျွန်တော်တို့ရဲ့ license ချထားပြီးတာပေါ့လေ license နဲ့ regulation တွေကကျွန်တော်တို့ national unity government ဟိုတော်လိုင်းရေးအစိုးရပေါ့လေသူကချထားပေးတယ် interim central bank ကလေချထားပေးတယ်ဒီဟို license ဖြစ်ပါတယ်နံပါတ်1ပြီးတော့ကျွန်တော်တို့ဒီ bank ထဲမှာ deposit တွေအလုံးကို 100% အစိုးရကလည်း guarantee လုပ်ထားပါတယ်မှာအဲ့ဒါလည်းအရင်အရေးကြီးတဲ့တစ်ချက်ပါကျွန်တော်တို့ဒီပြည်သူလူထုယုံကြည်မှုနဲ့အနှံထားတဲ့ deposit တွေအလုံးရဲ့တရားရခိုင်နှုန်းပေါ့လေအဲ့ဒါကိုလည်းကောင်းကောင်းကိုသူတို့ကျွန်တော်တို့အစိုးရကနေ guarantee လုပ်ထားပါတယ်ဟိုပြီးတော့နိုင်ငံတကာဘဏ်တွေနဲ့ကျွန်တော်တို့ဆက်သွယ်ဖို့ဆိုတာကျွန်တော်တို့ swift system ကို link ရှိဖို့လိုပါတယ်မှာဟုတ်မှာမားတို့ city bank တို့ singapore က dbs တို့ uob တို့ပေါ့လေအဲအဲ့ဒါ wells fargo တို့အဲအဲ့ဒီဘဏ်တွေနဲ့ချိတ်ဆက်ဖို့ direct စကားပြောဖို့ပေါ့လေ system တွေ direct စကားပြောဖို့ဆိုကျွန်တော်တို့ swift system လိုတယ် swift for ရောက်ဖို့ဆိုကျွန်တော်တို့နောက်ထပ်6လလောက်တော့ကြာပါဦးမယ်နောက်ထပ်6လအတွင်းမှာကျွန်တော်တို့ eu european union based license တစ်ခုရဖို့ကျွန်တော်တို့ in progress ဖြစ်နေပါပြီအဲ့ဒီ license ရပြီဆိုတာနဲ့လည်းကျွန်တော်တို့ swift နဲ့ချိတ်ဆက်ပြီးတော့ direct fund transfer direct withdrawal လုပ်ပြီးပို့အဆင်ပြေမှာပေါ့လေအဲ့ဒီအပြင်ကျွန်တော်နောက်ထပ်တစ်ခုလည်းထပ်ပြီးပေါင်းချင်တာကတော့နောက်ထပ်3လောက်မှာဆိုကျွန်တော်တို့ digital visa mastercard တွေလည်းဒီဘဏ်ကအကောင့်အနေစသုံးလို့တင်ပြတော့မှာပါမှာเนาะအဲ့ဒါကြောင့်မလို့အဲ့ဒီ service တွေနဲ့ customer တွေအတွက်ပိုအဆင်ပြေသွားမှာပေါ့လေ
အဲ့တော့ NUG Pay ပေါ့เนาะအဲ့မြန်မာ digital currency ကြတော့ခုဒီຫນွေဦးဖွံ့ဖြိုးရေးဘဏ်ကဘယ်လိုဆက်ဆက်နေလဲတခြားစီပဲလားဒါမှမဟုတ်ဆက်ဆက်နေမှာရှင်
နောက်ခုစလုံးကမှ NUG Pay ကို Spring Development Bank ကတော့ကျွန်တော်တို့အစိုးရ ပိုင်တဲ့ brand ပါအစိုးရကောင်းကောင်း approve လုပ်ထား endorse လုပ်ထားတဲ့ brand အဲဟို system နှစ်ခုပေါ့လေ NUG Pay ရဲ့ business model ကအဓိကသူတို့ focus လုပ်တာကထောက်ပို့အတွက်ပေါ့လေအဲဒီကျွန်တော်တို့မြေပြင်မှာရှိတဲ့ကျွန်တော်တို့ဟိုတော်လှန်ပြည်သူအဖွဲ့အစည်းတွေကိုသူတို့ကထောက်ပို့လုပ်ဖို့အတွက်ကိုတည်ထောင်ထားတဲ့စနစ်ဖြစ်တယ်သူရဲ့ business model ကျွန်တော်တို့ strategy ကပြောမယ်ဆိုသူက pipeline model ပေါ့လေအမကမတော်ရင်ဝါရှင်တန် DC ကနေရေးဖြည့်လိုက်တယ်ဒီရေးပိုက်ကနေစီးဆင်းပြီးတော့ဗမာပြည်လိုအပ်တဲ့တနေရာမှာပြန်ထုတ်ရေးပြန်ထုတ်လိုက်တဲ့သဘောပေါ့လေရေးကအမြဲတမ်းစီးဆင်းနေတယ်တစ်ဖက် one way ပေါ့လေသွားနေတယ်ဒါပေမဲ့ Spray Development Bank ကတော့ကျွန်တော်တို့ platform strategy နဲ့သွားတာပါအမ platform ဆိုတော့ကျွန်တော်တို့က network ကိုကျယ်နိုင်သလောက်ကျယ်အောင်စောင့်နေတယ်ပြီးတော့ဒီ community တစ်ခုကိုတည်ဆောက်နေတာပေါ့လေကျွန်တော်တို့ digital community တကူတည်ဆောက်တော့မတော်ရင်ဟိုအကြောင်းအဝယ်စိုင်းတွေကလည်းဝင်လာမယ်ဒီမှာဖြတ်ကင်လုပ်မယ်အာသူတို့ရဲ့ client တွေကလည်းပို့လာမယ်အဲ့ဒီတော့သူတို့ရဲ့ငွေကြေးလဲလဲမှုဟိုလဲပတ်မှုပေါ့လေပြီးတော့သူတို့ရဲ့ service တွေဟို products တွေကလည်းဒီ platform အနေနဲ့သိရောင်းရဝယ်ကြ trade လုပ်ကြပို့ကြဟိုတစ်ယောက်နဲ့တစ်ယောက် exchange လုပ်နေတာပေါ့အဲ့ဒီလိုမျိုးကျွန်တော်တို့ platform ကိုတည်ဆောက်တော့ဒီ platform ပေါ်မှာရင်းရှိငွေကြေးဟိုကျွန်တော်တို့ခေါ်တာ asset under management ဆိုတာလေငွေကြေးလည်းပတ်မှုကလည်းပိုများသွားမယ်ပြီးတော့ကျွန်တော်တို့ user base ကလည်းပိုပွားသွားမှာပေါ့လေမှာ
ဒီနေရာမှာမေးချင်တာကဒီအစု share တွေကိုနေဦးဖွံ့ဖြိုးရေးဘဏ်ကရောင်းတဲ့နေရာမှာဟို6နာရီတွင်ဟိုဒေါ်လာ3သန်းကျော်သွားပြီဆိုတာမျိုးတွေလည်းတွေ့ရတဲ့ခါကျတော့အဲ့ဒါမျိုးတွေကဟို American ဒေါ်လာ3သန်းကျော်သွားပြီဆိုတဲ့အနေအထားမျိုးကိုပြောတာလားအဲ့လိုပြောလို့ရှိရင်ရောဒီတချို့လူတွေကပေါ့နော်6နာရီတွင်ဒီလိုအစု share တွေကဒေါ်လာ3သန်းကျော်တိရှိသွားတယ်ဆိုတာဟုတ်ပါမလားဆိုတာမျိုးတွေလည်းမိခွန်းတွေလည်းဟိုထွက်နေတာကြီးလည်းရှိပါတယ်ဆိုတော့အဲ့ပိုင်းကိုရှင်းပြလို့ရရှင်းပြလို့ရမှာရှင်
ကျွန်တော်တို့အခုအစု share ကိုရောင်းတာ plan လုပ်ထားတာ100ရာခိုင်နှုန်းပေါ့လေ100ရာခိုင်နှုန်းရဲ့ value က American dollar 10ဘန်းရှိပါတယ်10 million ရှိတယ်အဲ့ဒီ10 million ကိုကျွန်တော်တို့စရောင်းတာ18ရက်နေ့မနက်9နာရီပါမြန်မာစံတော်ညီမနက်9နာရီနှုတ်ဝင်မှာ18နာရီမှာစရောင်းလိုက်တယ်ပြီးတော့6နာရီအတွင်းတကယ်ကို US ဒေါ်လာ3သန်းပေါ့3 million ကိုဟို booking နေပေါ့လေဝယ်လိုက်တာအဲ့လောက်3သန်းပေါ့ရှိသွားပါမယ်ဒီနေ့ဆိုကျွန်တော်တို့အခု6ရက်ရှိသွားပြီပေါ့လေစုစုပေါင်းဒီ10သန်းပို့တဲ့ကနေ6သန်း9သိန်းပေါ့လေ6.9 million ပို့ subscribe လုပ်လိုက်ပါပြီလုပ်ထားပြီပါပြီအဲ့ဒီတော့ကျွန်တော်တို့နောက်ထပ်ကြာအဲ့အချိန်ကနောက်ထပ်9ရက်ခွဲ6ရက်နေပါလောက်ကြာနေတယ်အဲ့ဒီအတွက်မှာကျွန်တော်တို့ဝယ်ဖို့ဆိုတာပြန်ရောင်းချဖို့ပေါ့လေရောင်းချဖို့ကကျွန်တော်တို့3.1 million ပဲကျန်လာတော့တယ်မှာအဲ့ဒီတော့ဒါတကယ်ကိုပြည်သူလူထုရဲ့ဆက်ပြီးတော့ထောက်ခံနေတယ်ဒီတော်လှန်ပြည်သူတွေအဖွဲ့အစည်းတွေကဆက်ပြီးဒီကျွန်တော်တို့တော်လှန်ရေးကိုအများဆုံးပြီးချင်နေပါပြီဆိုတာဒါတက်သေးတစ်ခုပါပဲမှာเนาะအဲ့ဒီအတွက်လည်းကျွန်တော်တကယ်ဂုဏ်ယူတယ်ပြည်သူတွေကိုယ်စားဂုဏ်ယူတယ်ပြီးတော့တကယ်လည်းကျေးဇူးတင်ပါတယ်
โอเคနိုင်ငံတကာမှာရောက်နေတဲ့အခုမြန်မာတွေကလည်းဒီຫນွေဝူးဖွံ့ဖြိုးရေးဘဏ်ပေါ်မှာသူတို့ဝိုင်းမှုပံ့ပိုးကြတယ်ဆိုတဲ့ခါကျတော့တစ်ဖက်မှာကျတော့ NUG အစိုးရကကျတော့ဒီတက်ဆိုင်ရာသူတို့နေတဲ့နိုင်ငံတွေမှာတရားဝင်အစိုးရဖြစ်ကလည်းအသိအမှတ်မပြုထားတဲ့ခါကျရင်ဥပမာဆိုရင် American ပြည်ထောင်စုမှာဆိုရင် NUG ဆိုတာကိုသူတို့ကလက်ခံထားတယ်ဆိုပေမဲ့သူတို့တရားဝင်အစိုးရဖြစ်ကအသိအမှတ်ပြုမထားဘူးဆိုတော့ဒီ NUG ကဖွင့်ထားတဲ့အခုလိုຫນွေဝူးဖွံ့ဖြိုးရေးဘဏ်ကိုဒီ online ဘဏ်ကိုသုံးစွဲတာဆိုရင်ရောဟိုဒီတက်ဆိုင်ရာဥပဒေသူတို့နိုင်ငံကြီးရဲ့ဥပဒေနဲ့ညီမညီပေါ့နော်အဲ့လိုတရားဝင်မှုရှိမရှိဆိုတော့ဒီလိုပိုင်းနေကြတော့ဟိုဘယ်လိုရှိလဲရှင်
ကျွန်တော်တို့ကတော့အမှတ်သိတဲ့အတိုင်းပဲ NUG အစိုးရပေါ့လေကျွန်တော်တို့ interim central bank အချထားတဲ့ license နဲ့ဟိုသွားနေပါတယ်အဲ့ဒီက regulated လုပ်ထားတဲ့စီးပင်းဥပဒေလုပ်ထုံးလုပ်နေတဲ့အတိုင်းပဲသွားနေပါတယ်မှာပြီးတော့ digital bank ဆိုတော့ကျွန်တော်တို့ပုံမှန်ပေါ့လေမြန်မာကြည့်တွင်းကလူအများစုကကျွန်တော်တို့ဘဏ်အသုံးတဲ့အထက်မှာသူတို့အများဆုံးပါပဲပြီးတော့နိုင်ငံသားမှာရှိတဲ့မြန်မာပြည်သူပြည်သားဟိုမိတ်ဆွေညီကိုမောင်နှမမိသားစုဝင်တွေပေါ့လေအကုန်လုံးကလည်းဒီဘဏ်ကိုဆက်ပြီး support လုပ်နေကြတယ်ကျွန်တော်တို့အဓိကကတော့ဒီဘဏ် operate လုပ်တာက NUG ချထားပေးတဲ့ license central bank ချထားပေးတဲ့ license နဲ့သွားနေတယ်ဆိုတော့ကျွန်တော်တို့အဓိကကတော့ဒီဓမ္မ community ကို focus လုပ်ပြီး service ပေးနေတာပါဖြစ်ပါတယ်မှာเนาะအဲ့ဒီတော့ကျွန်တော်တို့အဓိကကတော့တခြားနိုင်ငံတွေအစိုးရတွေတခြားနိုင်ငံ regulation တွေကတော့ကျွန်တော်တို့ကိုက်ညီတဲ့အချက်ကအားနည်းချက်ရှိကောင်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့ set နေတဲ့ community ကလည်းတကယ့်ကိုကျွန်တော်တို့ regulate လုပ်ထားတယ်အန်ယူဂျီအစိုးရကိုတကယ် official အစိုးရလို့ဟို ဟိုတတ်မှတ်ထားတဲ့ community ပဲဆိုတော့ကျွန်တော်တို့မှာတော့ပြဿနာမရှိဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့ကျွန်တော်အဲ့ဒါနောက်တစ်ချက်လေးဆက်ပြီးချဲ့သွားရမယ်ဆိုရင်မကြခင်ကျွန်တော်ခုနပြောသလို6လအတွင်း EU license လည်းရမယ် financial services license ပေါ့လေအဲ့ဒါဆိုရင်ကျွန်တော်တို့ကပို့ပြီးတော့ comply ဖြစ်တဲ့ organization တစ်ခုဖြစ်သွားမှာပေါ့လေเนาะအဲ့ဒီဘက်ကိုလည်းကျွန်တော်တို့ဟိုအဆင်ပြေအောင်သွားနေပါတယ်လို့
အခုຫນွေဦးဖွံ့ဖြိုးရေးဘဏ်ဆိုတာဒီဆရာနာသိမ်းပြီးနောက်3နှစ်အတွင်းမှာပေါ့နော်ပေါ်ပေါက်လာတယ်ဒီလိုပေါ်ပေါက်လာဖို့အတွက်လေဟိုဒီကြော်လွားခဲ့ရတာပေါ့နော်နည်းပညာပိုင်းဆိုင်ရာတွေနဲ့ဒါတွေကိုအားလုံးတိဆောက်ခဲ့ရတဲ့ခါကျတော့အခုလက်ရှိຫນွေဦးဖွံ့ဖြိုးရေးဘဏ်ကအခုထီထောင်ထူထောင်လာတဲ့ရဲ့အတွေ့အကြုံရအောင်ဆိုရင်တကယ်ဟိုလက်ရှိရင်ဆိုင်ရမယ့်အခက်အခဲတွေစိန်ခေါ်မှုနေရာကိုဘာတွေလဲရှင်
ကျွန်တော်တို့ဘဏ်ကိုစထောင်တော့ပေါ့လေစပြီး plan လုပ်နေတာကျွန်တော်9လကျော်10လနေပါလောက်ရှိပါတယ်အဲ့ဒီအချိန်မှာဆိုဘယ်သူမှမယုံပါဘူးဘဏ်လိုတာနံပါတ်1ဘဏ်လိုအပ်တာအောင်မယုံတဲ့လူအများကြီးပါပဲနောက်တော့ဘဏ်ကိုဘာကြောင့်စရမလဲဆိုတာကိုလည်းသူတို့လက်မခံနိုင်ရတယ်ပေါ့လေအဲ့ဒီတော့ကျွန်တော်ဘက်ကတော့လည်းပထမပိုင်းတော့ကျွန်တော်ဆိုတာကျွန်တော်အဖွဲ့သားနေတယ်ပေါ့လေကျွန်တော် click စီ58ယောက်ရှိပါတယ်သူတို့လည်းကျွန်တော်ဘာဆုံးဖြတ်လိုက်လဲဆိုတော့ okay မယုံတဲ့လူတွေရှင်းပြပြီးတော့အချိန်ကုန်ခံ energy လက် drain ပေါ့လေအဲ့ဒါမလုပ်တော့ဘဲနဲ့ဂျုံတဲ့အဖွဲ့သားတွေပဲသွားပြီးတော့ဒီ service ကိုပေးကြရအောင်ချစ်အောင်လုပ်ကြမယ်ကွာဆိုပြီးအဲ့ဒါတစ်ခုနံပါတ်2ကတော့ကျွန်တော်တို့ talent ရှာတဲ့အားမှာ challenge ကတစ်ခုပါလဲဆိုတော့ပုံမှန် business စပြီးဆိုကိုသိတဲ့လူတွေကိုအတိုင်းဝိုင်းနဲ့ကိုမိတ်ဆွေတကယ်ချင်းအနေနဲ့စကြတာပေါ့လေအခုကြတော့တော်လိုက်ကာလာဆိုတော့ကျွန်တော်တယောက်နဲ့တယောက်ဘယ်သူယုံရမလဲမသိဘူးဘယ်သူမယုံရဘူးလည်းမသိဘူးပေါ့လေအဲ့ဒါနဲ့ဒါပေမဲ့ထူးဆန်းတာတခုတော်လိုက်ရေးမှာကျွန်တော်တို့အတိုင်းအဝိုင်းကတကယ်ကို strong ဖြစ်နေမှာယုံကြည်မှုတစ်ရက်ကလည်းတကယ်ကိုတိဆောက်ပြီးသားဖြစ်နေ referral system နဲ့သွားတာပေါ့လေ background ကလည်း check ပြီးသားဖြစ်နေအဲ့ဒါကြောင့်မို့ကျွန်တော်တို့ဒီ58ယောက်လောလောဆယ်ပိုင်းထဲမှာလုတ်ကိုင်းနေတဲ့58ယောက်ဆိုတာတယောက်နဲ့တယောက်တိရဆိုတော့2ယောက်3ယောက်လောက်ဖြစ်ရှိတယ်ဒီနေ့တလောက်ထီအောင်ရအောင်လုပ်နိုင်တာလေတော်လှန်ရေးအင်အားစုကြောင့်တော်လှန်ရေးကိုအနိုင်ကျင့်လွန်းတဲ့စိတ်ဓာတ်ကြောင့်ပါလဲ။အဲ့ဒီတစ်ခုတစ်ခုဒီတော့ပြည်သူထောက်ခံမှုကဆက်ရှိနေမှာဆိုတော့ကျွန်တော်ယုံတယ်ဒီဘဏ်ကနေတစ်ဆင့်လဲကျွန်တော်ဆက်ပြီးတော့တော်လှန်ရေးကို support လုပ်တယ်တော်လှန်ရေးလုံခြုံလာမှာဆက်ပြီးတော့ support လုပ်ဖို့ကျွန်တော်လည်းကတော့လေဟိုကတိပေးပါတယ်ပါ